နဲ့ခင်ဗျာစစ်ကောင်စီကဖိတ်ခေါ်တဲ့ညဉ့်ဉန်းရေးဆွေးနွေးမှုဟာကြက်သေးသိပ်ပြီးတော့ပြင်းပြင်းထန်ထန်ကြုံရလို့အဲ့ကထပ်ပေါက်ရှာတဲ့သဘောသာဖြစ်တယ်သူသုံးသပ်ကြပါတယ်ခွန်ဆိုင်ဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ပြီးခဲ့တဲ့မေလ6ရက်နေ့က PPST အပြည်ဝေလုတ်တုံးကလည်းဒီလိုမြင်တဲ့အဖွဲ့တွေလည်းရှိပါတယ်ဒါပေမဲ့ဒီလိုမမြင်မဲနဲ့အခုလုံးလုံးပတ်ချုပ်ကြီးကသူကအစင်းတင်ဖြစ်ပြီးဖြစ်ပြီးတဲ့အတွက်ကြောင့်မင်းသူကဖိတ်ခေါ်တာဖြစ်တယ်လို့မြင်တဲ့အဖွဲ့တွေလည်းရှိပါတယ်နော်အဲ့တော့သူတို့မတူညီတဲ့အမြင်ကိုပြန်လည်ဖြေရှင်းနိုင်တာကလည်းအဓိကကတမတော်ဘက်ကဆိုမျိုးလည်းတမတော်ဘက်ကလည်းဒီအခြေအနေကိုအားလုံးနားလည်အောင်ရှင်းလင်းဖို့ကလည်းမရှိသေးဘူးသူတို့ကတော့ကောင်းကောင်းကြီးတွေလာကြပါအဖွဲ့ဝင်နှစ်ယောက်စည်းင်းပေးပါအဲ့ဒါတွေသူတို့နဲ့တပည့်ချင်းတွေ့မယ်တပည့်ချင်းရဲ့လူလာချက်တွေကိုသူတို့ကတန်းငင်တော့ဖြည့်စီပေးမယ်နောက်ပရမတ်လိုအပ်လို့ရှိရင်လည်းသူတို့ဖွဲ့ထားတဲ့ကောင်းကြီးဝင်၃ဦးနဲ့တွေ့မယ်နောက်ပြီးလိုအပ်လို့ရှိရင်ခပ်ပရမတ်တွေ့ဆုံဆွေးနွေးမယ်ဆိုတာပဲရှိနေတယ်ဗောဗျာ
ဟုတ်ကဲ့
အဲ့ဒီတော့ဒီအချိန်လေးကတော့ဟိုရတိပြဆုံးဖြတ်နိုင်တဲ့အချိန်လေးမဟုတ်ဘူးပဲပြောလို့ရပါဘူးဗျာ
။ခုနကလိုအဖွဲ့တွေကသူတို့ဖိတ်ခေါ်တာဟာအချင်းကြကြောင်ထပ်ပေါက်ရှာတယ်လို့ပြောသလိုဒီချင်းကအခွင့်အလမ်းဖြစ်နေတဲ့အမျိုးမျိုးသုံးသပ်ကြသလိုလူတော်တော်များများသုံးသပ်တဲ့နောက်တစ်ခုကဘာလဲဆိုတော့အခုခါမှာဒီလိုတိုင်းသားလက်နက်ကိုင်အဖွဲ့တွေ EAO တွေကသာဖိတ်ခေါ်ပြီးတော့NUG ရော PDF တို့ပြတ်သက်ချေမှုမယ်လို့ပြောထားတဲ့ကိစ္စဟာလည်းပဲ NUG PDF နဲ့တိုင်းသားအင်အားစုတွေကွဲပြားသွားအောင်တမင်တကာသွေးခွဲပြီးလုပ်တယ်လို့လည်းသုံးသပ်ချက်တွေရှိပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်လို့ခွန်ဆိုင်မှတ်ချက်ပြောအောင်ခင်ဗျာ
။ဒီကိစ္စကလည်းဒီပြီးခဲ့တဲ့ကျွန်တော်တို့ PPSD အစည်းအဝေးမှာပါတဲ့အချက်တရားဖြစ်ပါတယ်။အခွင့်အချို့ကပြောတာကတော့အားလုံးကိုဖိတ်မှသွားတယ်အားလုံးကိုမဖိတ်ဘူးလို့ရှိရင်ဒါဟာတကယ်ငင်းချမ်းကြီးဖြစ်မှာမဟုတ်ဘူးအဖွဲ့ကြီးအချို့တွေနဲ့တိုက်ပွဲဖြစ်နေတဲ့ကာလမှာဖိတ်တယ်ဆိုတော့အခုသွားဆွေးနွေးတာလက်တွေ့ကြတာမလားအဖွဲ့ကြီးတွေ့တယ်ဆိုရင်တွေးခွဲတာမဟုတ်ဘူးလားဖိတ်တဲ့လေသံကိုကြည့်လိုက်လို့ရှိရင်လည်းအထက်စီးဆက်ဆံတဲ့သဘောမဖြစ်နေဘူးလားအဲ့လိုမျိုးဝေးဖန်တာကိုကျွန်တော်တို့ကြားရမှာဖြစ်နော်တချို့ကလည်းကျွန်တော်လူတို့အတန်ကိုလည်းနားထောင်သင့်နေအခုအချိန်ဟာယုံကြည်မှုအကင်းမဲ့ဆုံးကာလဖြစ်တယ်ဆိုတော့ကျွန်တော်မေးလို့မရဘူးကွာအဲကျွန်တော်တို့ဒီ SEC ကိုတရားဝင်မှုလှုပ်ဆောင်ခြင်းကိုကျွန်တော်ရှောင်သင့်တယ်ဒီလိုမဟုတ်ရှင်ကျွန်တော်တို့ EAO တွေကအဆုံးချခံနေဖြစ်လာမယ်အခုကစစ်မျက်နှာနှစ်ခုကိုတစ်ခုကိုပိတ်ပြီးတော့မှတစ်ခုကိုဖွင့်မယ်ပုံစံမျိုးဖြစ်တယ်ဆိုမှဒီလိုပြောတာကိုကျွန်တော်တို့ကြားတော့ဒါမှသမှုပေါ့ဗျာနော်ဟုတ်ကဲ့
ခုနပြောဆိုတစ်ဖွဲ့ချင်းဖိတ်တယ်ဘာဖြစ်လို့တစ်ဖွဲ့ချင်းဖိတ်တယ်လဲဒီတိုင်းသားပฏิပက္ခပြဿနာပြည်လဲရေးဆိုတာတစ်ဖွဲ့ချင်းလူအကျဉ်းနဲ့ဖြည့်ဆင်းလို့ရတာမဟုတ်ပါဘူးတိုင်းသားအင်အားစုအားလုံးတိုင်းသားအားလုံးရဲ့ဆန္ဒသဘောထားနဲ့သာညှိနှိုင်းဖြည့်ဆင်းရမယ့်ကိစ္စလို့လူတိုင်းကလက်ခံထားကြပါတယ်ဒီချိန်မှာစစ်ကောင်စီကဖိတ်ခေါ်တဲ့ဟာတစ်ဖွဲ့ချင်းသူရောက်စီလာကြဘာညာလုပ်တယ်ဆိုတာကတော့လူတိုင်းသံတရားရှိကြဖြစ်မယ်လို့ထင်ပါတယ်ဆိုတော့အဲ့လိုမသွားခင်တိုင်းသားအဖွဲ့တွေကတော့သူတို့ကြိုတင်ပြီးတော့ညှိဖို့ကမဖြစ်နိုင်ဘူးလားကြိုတင်ညှိဖို့အတွက်ကအချိန်အလုံးလောက်မပေးထားဘူးလားဆိုတော့လည်းသုံးသပ်စရာဖြစ်မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကဒီသံတရားဖြစ်ရာကောင်းတဲ့အချက်တစ်ခုဖြစ်ပါတယ်နော်ကျွန်တော်ဒီမိုကရေစီထူထောင်နေအဲ့လိုစနစ်ကြီးနဲ့ပုံမှန်အခြေခံနဲ့ပြည်တော်စုကြီးကိုကျွန်တော်တိဆောက်မယ်ဆိုရင်တခွေချင်းနဲ့မလုပ်နိုင်ပါဘူး။အားဒါကြောင့်မို့ကျွန်တော်တို့တခွေချင်းတွေ့ဖို့လည်းလိုတယ်။ဘာဖြစ်လို့လဲဆိုတော့တခွေချင်းရဲ့တို့အချက်တွေကမတူကြဘူး။အချိန်မီလည်းမတူဘူး။လို့တော့လည်းအားလုံးနဲ့လည်းပေါင်းဖို့တွေ့ဖို့လိုတယ်။ဆိုပြီးတော့မှတောင်းဆိုတာရှိပါလေ။ဒီဒါကိုတောင်းဆိုတာဒီ PPST ဘက်ကတော့မကောက်ဘူး။ဒီညောက်ပိုင်းက FTNTC ကလည်းတောင်းဆိုရဆိုတော့ကျွန်တော်တို့ကြားရပါတယ်။အဲဒါပေမဲ့ဒီနေပြည်တော်ဘက်ကနေတော့ကျွန်တော်တို့အခုတက်ခွေတွေ ေသူပဲရှိသေးတယ်လို့ပြောတယ်သို့တော်လည်းပဲဒီအချိန်ကြီးအခြေကြီးကျွန်တော်တို့ကြည့်လိုက်မယ်ဆိုလို့ရှိရင်အားလုံးကပုံတိကားချဆလို့မရဘူးလို့ဆွေးနွေးတာလည်းရှိပါတယ်ဥပမာဆိုတော့ပထမဆုံးသက်ချုပ်ကြီးရဲ့ကြီးညာတဲ့အခါကျတော့ဒီနေပြီးတော့ဘုံမေးကြည့်တယ်ဖိတ်တာတွေမထုတ်ဘူးလားကောင်းမတီးတွေမဖွဲ့ဘူးလားတော့တော့မဆွေးနွေးဘူးလားဆိုတော့ကျွန်တော်ဖိတ်တာတွေမထုတ်ဘူးအဲ့လိုမျိုးပြောတယ်တို့တော့လည်းအထက်ဖက်ကနေပြောမှမင်းများလာများတဲ့အခါကျတော့ဖိတ်စာလို့မခေါ်ပဲနဲ့ထမအတိပေးခြင်းစာဆိုတော့မှထုတ်တာလေရှိခဲ့တယ်နော်အဲ့ဒီတော့ဒီအချိန်ကြီးကတော့အခုလုံးလုံးတွေကပုံစီကားချက်မလုံနိုင်ဘူးလို့ပြောလို့ရနိုင်ပါတယ်။ဒါတော့အခုလုံးလုံးသေးတော့ဒါတော့တကွချင်းနဲ့တွေ့မယ်လို့ပြောပြီးမယ်။လူဆွေးနွေးရင်းနဲ့ဒီအားလုံးနဲ့တွေ့မလားဆိုတာလေခင်ကြီးပြီးတာလည်းရှိတယ်။နောက်တစ်ဖက်ကလည်းပါလဲဆိုတော့ဒီဇာဟာတကွရဲ့သူလုပ်တဲ့ solution ရတော့အဖြစ်ကရဖို့သိနေမယ်ကျွန်တော်တို့ဒီတစ်ခေါက်ဆွေးနွေးပွဲလုပ်တာဟာဝင်ပေါက်ကိုဖွင့်ခြင်းဖြစ်တယ် entry point ကိုဖွင့်ခြင်းဖြစ်တယ် solution တော့ဒါကိုကျွန်တော်တို့ဖြစ်အောင်လုပ်ဖို့ပူတယ်ပထမအချိန်မှာတော့ကျွန်တော်တို့ဒီလက်မှတ်ထိုးထားတဲ့အဖွဲ့ကြီးလက်မှတ်မထိုးတဲ့ EU အဖွဲ့ကြီးကနေစပြီးမယ်နောက်ပိုင်းကျလို့ရှိရင်သက်ဆိုင်ရာ stakeholder လို့ခေါ်တဲ့ရှင်ကြီးရချင်းရှိတဲ့အဖွဲ့တွေအားလုံးနဲ့တွေ့ဖို့အချင်းလည်းဖြစ်နိုင်တာလည်းအထင်ကြီးပြီးတာလည်းရှိပါတယ်ခင်ဗျာ
အခုဒီချိန်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဟာမအောင်မြင်ဘူး fail ကူဖြစ်တယ်ဆိုပြီးတော့သုံးသပ်နေကြပါတယ်အဲဒါကြောင့်သူတို့ဟာတိုင်းပြည်ကိုတည်ဝင်အုပ်ချုပ်ပိုင်ခွင့်မရှိဘူးဆိုပြီးတော့လက်မခံကြသေးတဲ့လူတွေအများကြီးပါအဲ့လိုသတ်မှတ်ခြင်းခံရတဲ့စစ်ကောင်စီအနေနဲ့ပြည်ထောင်စုသမိုင်းမှာတလောက်အရေးကြီးတဲ့ပြဿနာတရားကိုတိုင်းတွဲဖြစ်ရှင်းပိုင်ခွင့်ကိုရှိရလားဆိုတာကိုမေးခွန်းထုတ်လိုက်ရင်တော့ခင်ဗျာ
ဒီကဲတဲ့ဆက်ချုပ်ကြီးမေးခွန်းတစ်ခုမှာသူကိုယ်တိုင်ပြောခဲ့တာရှိပါတယ်အခုလို့စစ်တပ်ကအုပ်ချုပ်တဲ့အစိုးရဖြစ်မှာဒါညှင်းဆိုင်ရေးကိုဖုံးပြူရေးလို့မလုပ်နိုင်ဘူးဆိုပေမဲ့ကျွန်တော်တို့ကလည်းလုပ်နိုင်ခဲ့တယ်ဆိုတာလည်းတက်ပြီးပြခဲ့ပူပါတယ်လို့ပြောတယ်နောက်ပြောမှလည်းဒီနေပြည်တော်ဘက်ကနေပြောတဲ့ပုံစံတွေတချို့လည်းရှိတယ်။အရင်တုန်းကဆိုလို့ရှိရင်ကျွန်တော်ညီချင်းကြီးဆွေးနွေးပွဲလုပ်တာဟာဥပမာအဓိကလုပ်တာကဦးအောင်မင်းဖြစ်တယ်။ဦးအောင်မင်းကနေပြောမှချုပ်တော်ဥက္ကဋ္ဌကြီးဦးရွှေမန်းကြီးပြေးရသမရာကြီးဦးသိန်းသိန်းစီပြေးရတချို့စီပြေးရနဲ့အပတ်လည်းပြေးပြောမှသူကအတော့တူချေရယူတယ်လို့လို့ရတယ်အခုတော့အာနာ300စလုံးကတယောက်တည်းမှရှိတယ်ဆိုတော့ပုံပုံမှလွယ်ပါလေအဲဒါဒီဥသာကအကျက်အကြောင်းပြချက်ပါအခုလုံးလုံးတည်းယူကောက်ကွေးကလာတဲ့အစိုးရမဟုတ်တဲ့ကြောင့်လို့ဆိုတော့လည်းမရှိဘူးတော့ပြီးတော့ညာလေးပဲဒီအာနာ300စလုံးကိုကင်ဆွေးထားတဲ့ဒီတချို့ကြီးနဲ့ကျွန်တော်တို့ဆွေးနွေးလို့ရတဲ့တော့တူညီချက်တွေကိုနောက်ထပ်ဆက်သွင်းမှာကျင်းပမဲ့ရေကောက်ပွဲဒီကနေထွက်လာတဲ့လွတ်တော်ကနေအစိုးရကလေးရဲ့အတိအမှတ်ပြုနေတယ်ကျွန်တော်တို့ဆောင်ရွက်ပေးနိုင်ပါ रे ဆိုတော့မှအင်းတို့ပြောရလဲရှိပါတယ်နော်အဲ့ဒီကြီးတော့ကျွန်တော်တို့ကဒီအခုလောလောဆယ်ကျွန်တော်တင်ပြနေတာထောက်ခံဆွေးနွေးတာမဟုတ်ဘူးစဉ်းစားစရာအနည်းနဲ့ကျွန်တော်တင်ပြပြတာဖြစ်ပါတယ်ဒီအခုတို့တို့ဆွေးနွေးတာဘယ်လိုမျိုးအခြေအနေရှိသလဲကျွန်တော်တို့ဘယ်လိုသုံးဆက်တုံးချက်တင်ကလေးဆိုတော့ဘောဒီနာချင်းတဲ့လူတိုင်းဝိုင်းဝန်းမဆုံးဖြတ်တုံးချက်ပြပ
ါသဘောပေါက်ပါတယ်ကျွန်တော်တို့လည်းပဲညီညာရေးကိုလူချင်းလို့တကယ်ဖြစ်စီချင်းလို့ဘာလို့သိနေဆိုရက်သဘောနဲ့မင်းများညင်တာဖြစ်ပါဥက္ကွန်ဆိုင်ဆိုတော့ဥက္ကွန်ဆိုင်ဟာတိုင်းရင်းသားအဖွဲ့ရင်းနဲ့စီစားရေးနဲ့ပတ်သက်တဲ့အဖွဲ့ရဲ့နိုင်ငံကတူအကြံပေးတူလည်းဖြစ်ပါတယ်ဆိုတော့ဥက္ကွန်ဆိုင်အနေနဲ့ပေါ့လေဒီစစ်မှန်တဲ့တိုင်းရင်းသားတွေနဲ့ညီညာရင်းရရှိဖို့ဆိုလို့ရှိရင်တိုင်းရင်းသားအင်အားစုတွေဘက်ကဘယ်လိုပြင်ဆင်ပြီးတော့တွဲဆုံသင့်တယ်လဲဥက္ကွန်ဆိုင်ရဲ့အကြံပေးချက်ကိုကြားပြရစေခင်ဗျာ
ဒီကိစ္စနဲ့ပတ်သက်ပြောမှာကျွန်တော်တို့ဒီ PPSG စီးဝေးမှာလဲကျွန်တော်တို့ဝိုင်းဝန်းဆွေးနွေးတဲ့အချက်ဖြစ်တစ်ခုဖြစ်ပါတယ် ဒီလိုကျွန်တော်တို့သွားတွေ့မယ်ဆိုလို့ရှိရင်ဘာမှမပြင်ဆင်ထားတဲ့သွားတွေ့လို့မဖြစ်ပါဘူးပြင်ဆင်ပြီးတော့မှသွားတွေ့လို့ဖြစ်ပါတယ်အခုလောလောဆယ်ဆိုလို့ရှိရင် PTSD အနေနဲ့ NCA ကိုထုတ်ကြည့်လိုက်ရင်အခြေခံမှုအနှစ်ပါကသုံးချက်ရှိတယ်နံပါတ်၁ကတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းရတယ်နံပါတ်၂ကတော့အာဝင်ပတ်သက်တဲ့ဒီအဆိုင်ရာအလုံးအဖွဲ့အစည်းတွေအားလုံးပါဝင်ဖို့တူတယ်။နံပါတ်၃ကတော့အယက်သားပြည်ရဲ့လုံခြုံရေးကာကွယ်ရေးကိုလက်ဆောင်ပေးဖို့လိုတယ်ဆိုတဲ့ဒီ NGO ရဲ့အနှစ်သာရအုံချက်ရှိတယ်။ဒီပြင်လည်းမကဘူးကျွန်တော်တို့ဒီနိုင်ငံရေးကြီးမားချက်ကြီးခုနှစ်ချက်နဲ့လမ်းပြမီပုံအတွက်အဆုံးပြုချက်ဆိုတာတို့ပြင်ဆင်ထားတာကြီးလည်းရှိတယ်။ဒါမျိုးကိုကျွန်တော်တို့ကနေပြီးတော့မရှိနေတဲ့အာမနာပိုင်းပုံကိုဒီနဲ့တွေ့မယ်ဆိုရင်ကျွန်တော်တို့သွားတင်ပြဖို့လိုတယ်။ဖြစ်နိုင်လို့ရှိရင်မသွားမတွေ့ခင်ကလေးကကျွန်တော်တို့ကြိုတင်တော့မှကြီးညာထားဖို့လိုတယ်။ဆိုတော့ကိုတင်ပြထားပါလေ။မှနောက်တစ်ခုကလည်းဒီလိုကျွန်တော်တို့ဆွေးနွေးတာချက်ချင်းရောဓမ္မပရမညာရောနကအစ်မျိုးမဟုတ်ပဲနဲ့အခုလောလောဆယ်ဖြစ်ပေါ်နေတဲ့နိုင်ငံကြီးချက်တူကျော်စွဲနိုင်ဖို့ဒါ리고ကျွန်တော်တို့ပြင်ဆင်ရမှာတောင်းဆွေးနွေးဖို့လိုတယ်ဆိုတာတော့ကျွန်တော်တို့ပြင်ပြပြီးဖြစ်ပါ